2014ခုနှစ်ကမြန်မာနိုင်ငံကနေစင်ကာပူနိုင်ငံကိုအင်အကူအလုပ်သမား300ကျော်ဟောင်ကောင်ကို190ကျော်ပို့ခဲ့ပြီးအဲ့ဒီနှစ်မှာပဲအင်အကူအဖြစ်ပြည်ပပို့ဆောင်တာကိုပိတ်ပင်ခဲ့ပါတယ်။အဲ့ဒီလိုပိတ်ပင်လိုက်ပေမဲ့တရမွေလမ်းကြောင်းကနေအင်အကူလုံသားအဖြစ်တွားရောက်လောကိုင်သူတွေရှိနေပြီးသူတို့ကိုတရဝင်းမှတ်ပုံတင်ပေးဖို့စတင်ဆောင်ရွက်နေပြီလို့ဝင်းကြီးဦးသိန်းဆွေကပြောပါတယ
်နိုင်ငံတော်ရဲ့အတိုင်းအမံပုဂ္ဂိုလ်ထိုင်းကိုသွားတဲ့အခါမှာလည်းပဲအဲ့မှာရှိတဲ့ဟိုအမျိုးသမီးရေးရာဆောင်ရွက်တဲ့လူမှုအသင်းအဖွဲ့တွေဟာထိုင်းနိုင်ငံမှာရှိနေတဲ့အိမ်တွင်းထောက်ကူပြုလူသားတွေကိုအကူအညီပေးဖို့တင်ပြတဲ့အခါမှာတရားဝင်လွတ်ထလာမုန်းတဲ့အတွက်တရားမဝင်တော့တော့လုပ်ကန်နေတာဖြစ်တဲ့အတွက်သူတို့ကိုဥပဒေနဲ့အညီကာဝယ်ဆောက်ရှောက်ပေးလို့အခက်အခဲရှိနေတယ်အဲ့ဒါကြောင့်မလို့ဒီမိမိနိုင်ငံကတရားဝင်ဆွေးနွေးထားခြင်းမဟုတ်တော့လည်းပဲအိန္ဒိယနိုင်ငံတွေရောက်နေတဲ့အိမ်တွင်းထောက်ကူပြုလူသားတွေကိုတန်ယုံကဆက်ဆိုင်ရာလူသမားဝန်ထမ်းတွေနဲ့ဆက်သွယ်ပြီးတော့မှစီးရင်နေကောက်ယူမယ်။ကောက်ယူပြီးတော့မှအဲ့ဒီလူသမားတွေကိုတရားဝင်လူသားတွေဖြစ်အောင်ဖတ်ပုံတင်ပေးမယ်။စပြီးတော့လှုပ်ဆောင်နေပြီဆိုတာလေးကိုဒါသတင်းပေးချင်တာပါ
။ပြည်ပရောက်မြမအိမ်အကူလူသားတွေဟာအိမ်တွင်းအကြမ်းဖက်ခံရတာလောက်ခလာတာမရတာတွေဖြစ်နေတယ်လို့ပြောပါတယ်
။ဆက်ဆိုင်ရာတန်ယုံများရဲ့စီစစ်ပေးဖို့ချက်အရထိုင်းနိုင်ငံမှာအိမ်တွင်းမှုအထောက်ကူပြုလူသားတွေမာလီလည်းဖြစ်ဖြစ်မှာပေါ့နော်။အိမ်ဆောင်တွေလည်းဖြစ်ဖြစ်မှာ။အမျိုးသမီးလည်းဖြစ်ဖြစ်မှာသူ့အစည်းအဝေးနဲ့သူသွားလုပ်နေတာဟာထိုင်းနိုင်ငံမှာ 28,000 လောက်ရှိနေတယ်ဒါထိုင်းနိုင်ငံကလူသမားဌာနကပတ်ပုံတင်ထားတဲ့စာရင်းပြောတာမြေမာတိတိပိုတိုင်းလေလို့တန်ယုံရဲ့မှတ်ချက်မှာလည်းရှိတယ်စင်ကာပူနိုင်ငံမှာလည်းပဲစင်ကာပူတန်ယုံရဲ့နောက်တော့ထိုင်းစင်ကာပူရှိတဲ့လူသမားသတ်မှတ်ကတွေရဲ့စာရင်းအရအိမ်တွင်အထောက်အကူပြုလူသား3,000ကနေမှ 4,000 နေရှိနေတယ်လို့သိရတယ်အဲ့ဒါတွေကမြန်မာနိုင်ငံဘက်ကတော့တရားဝင်ဆွလွတ်ထတာမဟုတ်ဘူးထိုင်းနိုင်ငံမှာလည်းပဲတရားဝင်အိမ်တွင်းကိုအထောက်အကူပြုလူသားလို့သတ်မှတ်ထားတာမဟုတ်ဘူးတို့ရတွင်အဲ့လူသားတွေပြဿနာကိုတန်ရုံနေရနေစင်နေမြရှင်းနေရတယ်အိမ်တွင်းကြက်ဖက်ခံရတာနောက်တော့မှဒုက္ခလာစားမရတာနေဆက်ခံရတာတော့အိမ်အကူတွေကတချို့ဆိုရင်ကိုယ့်ကိုယ်ကိုတတ်တရားတွေအိမ်ရှင်ကိုတတ်တာတွေအဲ့ဒီလိုပြဿနာတွေဖြစ်နေ
အိမ်အကူလူသားတွေကိုတရားဝင်ဆေးလွှတ်ခြင်းအပြင်ဥပဒေအရကာကွယ်မှုစောင့်ရှောက်မှုတွေအခွင့်အရေးတွေတောင်းဆိုနိုင်မယ်လို့ပြောပါတယ
်မနေ့တနေ့ကပဲစာရီထွက်ပြီးတော့မှဆောင်ရွက်နေပြီကိုငဲတဲ့လာကလေးကပဲအဲ့ဒီနိုင်ငံတွေမှာအိန္ဒိယနိုင်ငံတွေမှာတကယ် actual လောက်ရှိနေပြီလဲဆိုတာလေးဒီကိုစဉ်းကောက်ထားတာဖြစ်တဲ့ကိုနိုင်ငံတော်အတိုင်းနိုင်ငံအတိုင်းနိုင်ငံပုဂ္ဂိုလ်ထိုင်းနိုင်ငံကပြန်လာတဲ့ကွာစတင်ဆောင်ရွက်နေတာဖြစ်တယ်ဒါမှသာလေဒီအလို့သမားတွေအတွက်ကာဝယ်မှုတွေဆောင်ရွက်မှုတွေဥပဒေရခွင့်ရေးတွေတောင်းဆိုနိုင်မှာဖြစ်ပါတယ
်ဝန်ကြီးဌာနကရထားတဲ့စည်းနေအရာပြည်ပမှာအိမ်အကူအဖြစ်လောက်ကိုင်းနေသူတွေဟာထိုင်းမှာ 28,000 ကျော်စင်ကာပူမှာ 3,000 ကနေ 4,000 အထိရှိပြီးလက်တွေမှာတော့ဒီထက်ပိုပြီးများနိုင်တယ်လို့ဝင်းကြီးဦးသိန်းဆွေကပြောပါတယ်ခင်ဗျာ